နိုဝင်ဘာ၈ရက်နေ့တုန်းကရှမ်းပြည်နယ်ဖဲခုံမြို့နယ်လက်ဒူးကြီးရွာတက်မှာစစ်တပ်ကမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွာမီးလောင်တာမြင်နေပေမဲ့စစ်တပ်တွေရှိတဲ့အတွက်ရွာသားတွေအနာကိုသွားပြီးတော့မကြည့်ရဘူးလို့လည်းဒေသခံတယောက်က VOA ကိုပြောပါတယ်။အခုလိုဖဲခုံမြို့နယ်တွေကတိုက်ပွဲတွေကြောင့်ဘေးလူရကိုထွက်ပြေးနေရသူ2000ခွဲလောက်ရှိတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမ့်မှပြောပြပေးပါရှင်။
နိုဝင်ဘာ၈ရက်နေ့ကဒီရှမ်းပြည်နယ်ဖေကုံမြို့နယ်ခေါင်းဤကျေးရွာအုပ်စုရဲ့ပါဝင်တဲ့လက်တူးကျေးရွာတင်နာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့ညနေပိုင်းလောက်မှာတော့အင်ဂျီ30လောက်ရှိတဲ့လက်တူးရွာတစ်ကိုစစ်ကောင်စီကမီးရှို့ခဲ့ကြောင်းနဲ့မီးလောင်တာမြင်နေရပေမဲ့စစ်သားတွေရှိနေခဲ့တဲ့အတွက်အခြေအနေကိုရွာသားတွေအနီးကပ်သွားမကြည့်နိုင်ဘူးလို့ရွာသားတယောက်ကခုလိုပြောပါတယ်။
တော့ဟောမှာကတော့အင်းဆုံးလုံးတော့လောင်တယ်ဆက်တော့တော့မလောင်ဘူးဒီနောက်ဝင်နေသွားတယ်ဒီနောက်ဝင်နေနေတယ
်မနေ့အစောပိုင်းကနှစ်ဖက်အပြန်လန်ပြစ်ခတ်တိုက်ပွဲပြင်းထန်ခဲ့ပြီးနောက်ပိုင်းစစ်တပ်ကရွာကိုမီးရှို့လိုက်ပုံရတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်
တိုက်ပွဲတော့ဖြစ်တော့ဘူးလေတိုက်ပွဲဖြစ်နေဒီရွာတဲ့သူတို့ရောက်လာတော့သူရွာမှာရှိတဲ့အဲ့ဒီကိုမိရှုလိုက်တဲ့ပုံစံပါဗျာဟုတ်အဲ့ဒီရွာနောက်လာသူတို့ဆိုတော့ကျွန်တော်တို့ခဲလဲခေါ်ပါပြဖို့ဟိုနည်းနည်းလေးဖြစ်နေတယ်ဘာကြောင့်လဲဆိုရှိအဲ့ဒီတဲမှာလက်ရှိကအဲ့ဒီရောင်မလဲသူတို့တွေကထပ်ဆွနေတယ်ဝင်ကျွန်တော်တို့တော့အဲ့ဒီမကြည့်ရတက်တီတော့ဟိုဝင်ရမယ်ချင်းရှိဘူးပေါ့အဲ့ဒီမှာတော့ဆက်ဆက်တွေကထပ်ဆွနေတယ်မဟုတ်ဒီလိုလက်ရှိရှိနေတော့ပါဗျာ
ဖဲခုံမြို့နယ်ကောင်းဤကျေးရွာအုပ်စုကလွယ်ဝဲရွာဆက်တော်ရွာလက်တူးရွာတင်းနဲ့ကောင်းဤရွာနာတဝိုက်မှာတိုက်ပွဲပြင်းထန်နေတာမနေ့ကအထီးဆိုရင်9ရက်ဆက်တိုက်ရှိနေပါပြီ။အဲဒီဒေသတဝိုက်စစ်တပ်ကအင်အားအများအပြားတိုးချထားပြီးထိုးစစ်ဆင်နေတာကြောင့်ပြန်လည်တိုက်ခတ်ရတာလို့ဒေသခံကာကွယ်ရေးအဖွဲ့က VOA ကိုပြောထားပါဗျ။ကောင်းဤကျေးရွာအုပ်စုမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတာကြောင့်ရွာသားတချို့နိုဝင်ဘာ1ရက်နေ့လောက်ထဲကဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါဗျ။စစ်ပြေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ကယန်းဒေသလူမှုကယ်ဆယ်ရေးကော်မတီအဖွဲ့တဦးကလည်းလက်တူးရွာပတ်မီးလောင်နေတာမြင်နေရတယ်လို့ပြောပါဗျ။အခုအချိန်ဒီရွာတွေကထွက်ပြေးလာသူ2000ခွဲလောက်ရှိတယ်လို့ကေဇေးရေးကော်မတီဝင်တယောက်ကပြောပါတယ်
။ဘောင်းရုပ်စုမှာကျေးရွာပေါင်း7ရွာ12ရွာရှိတယ်။ပြေးလာတဲ့စီပီရှောင်းအဲ့ဒီဂိုးက3000ကျော်သွားပြီပေါ့။ဒီနေ့မနေ့ရှိနိုင်ရင်ချိန်ထိဆိုကျွန်တော် 3100 လောက်တော့ရှိနေပြီပေါ့လို့။ဒီမြို့ပေါ်အုပ်စုတွေဘာတွေထပ်ပါလာမယ်ဆိုရှင်တော့ခမန်းရှိဆိုရှင်2000ခွဲဝန်းကျင်တော့ရှိနေပြီပေါ့နော်။ဒီတပတ်အတွင်းစီးချောင်လာတဲ့ပြည်သူတွေပေါ့။မြို့ထဲမှာဆိုလို့ရှင်လည်းကျွန်တော်တို့ဒီပြည်သူတွေကြံနေခဲ့တဲ့လူငယ်တွေလိုက်ဖမ်းဆီးတာတွေရှိတယ်။အကြောင်းမဲ့ပေါ့နော်။ဘာအတွက်ကြောင့်ဖမ်းသွားတာမျိုးလည်းမသိရဘူးအဲ့လိုတွေရှိတယ်။ပြီးရင်ကြေးရွာရက်ခွဲထဲကိုလက်နဲ့ကြီးနဲ့လမ်းထုတာတွေအဲ့လိုတွေရှိနေတယ်ဗျာ။ဆက်တိုက်လည်းဒီချိန်ထိလည်းလက်တူးရွာဖက်မှာလည်းတိုက်ပွဲကပြန်လည်ပြင်းထန်ဖို့ပဲရှိတာပေါ့။
စစ်ဘေးဒုက္ခသည်တွေဟာနှီးစက်ရာဆွေမျိုးအိမ်ဇာတင်ကျောင်းဖုံးကြီးကျောင်းနဲ့တောတောင်ထဲမှာပုံရှောင်နေကြရတယ်လို့လည်းသူကပြောပါတယ်။